ဂျပန်နိုင်ငံအမြောက်ပိုင်းနဲ့အနောက်ဘက်ဒေသတွေမှာစီးနင်းတွေထူထပ်စွာကြားရောက်နေတာကြောင့်ပြည်တွင်းလေကြောင်းခရီးစဉ်တရာကျော်ကိုရပ်ဆိုင်လိုက်ရပါတယ်လို့နိုင်ငံရဲ့အကြီးဆုံးလေကြောင်းလိုင်းနှစ်ခုကကြေညာပါတယ် ANA လေကြောင်းလိုင်းကခရီးစဉ်89ခုရပ်ဆိုင်ထားပြီးတော့ခရီးတဲ့900တရာပေါ်မှာအကျိုးသက်ရောက်မှာဖြစ်တယ်လို့လေကြောင်းလိုင်းဟင်ကြားရင်မူဟာယာအိုကီဟေယာကာဝါကပြောပါတယ်ဂျပန်အိုင်လိုင်းကုမ္ပဏီကလည်းဒီကြောင်ခီးစဉ်49ခုကိုရပ်ဆိုင်ထားတာကြောင့်ခီးတဲ့2500ပေါ်မှာတက်ရောက်မှာဖြစ်တယ်လို့ဒီကြောင်ရင်းပြောပွင့်ရကပြောပါတယ်။ကူးစက်မြန် Omicron COVID မျိုးကွဲပြန့်နှံ့မှုတွေကြောင့် Christmas လွန်အားလိုက်ရဲ့ကာလတွေအတွက်ကမ္ဘာတဝန်းမှာလေရင်ခီးစဉ်တွေထောင်ထဲချီပြီးတော့ရပ်ဆိုင်ထားတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့ Omicron မျိုးကွဲဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်နေဆက်ကိတ္တိကိုတင်းတင်းကြပ်ကြပ်ဆစ်ဆီးနေပြီးတော့လောလောဆယ်ကူးစက်မှု231ခုကိုတွေ့ရှိလာတယ်လို့ကြေညာလာပါတယ်ခင်ဗျာ။